ဒီရနိုင်ငံမှာတောက်ကြံနေကြရင်သမဂ္ဂစိတ်ရွေးကောက်ပွဲချမ်းသာတော်ဖြစ်ပြီးအယူသိမ့်မသိတဲ့အလင်းလက်ဝါးဒီသမဂ္ဂဟက်ဆန်ရိုဟာနီအနေနဲ့ရှေးရယူဆပြင်းထန်တဲ့ conservative တွေရဲ့ပြင်းထန်တဲ့စင်ခေါ်မှုကိုရင်ဆိုင်ရနိုင်ပါတယ်။အနောက်နိုင်ငံတွေနဲ့အီရန်တို့ကြားသဘောတူလက်မှတ်ရေးထုတ်ခဲ့တဲ့ nuclear သဘောတူညီချက်နဲ့အီရန်ရဲ့စီးပွားရေးဆိုင်ရာတွေအတွက်သူ့ရဲ့ကံကြံပုံကို conservative တွေကပြင်းထန်စွာဝေဖန်ကြတာပါ။သမဂ္ဂရိုဟာနီကဒီသမန်းဝင် nuclear သဘောတူညီချက်နဲ့သူ့ရဲ့နိုင်ငံရေးအနာဂတ်ကိုတိဆောက်ထားတာဖြစ်ပြီးဒါဟာအီရန်ပေါ်မှာချက်မှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကျော်ပါလာစေတာလည်းဖြစ်ပါတယ်။ဒါပေမဲ့ရိုဟာနီရဲ့အဓိကပြန်ပက်တူဖြစ်တဲ့ Ibrahim Raisi ကဒီသဘောတူညီချက်မှာဗန်ဒွေနဲ့ငွေကြေးဝန်ဆောင်မှုဆိုင်ရာဒဏ်ဍာရီတွေအတွက်ဒဏ်ချက်ပိတ်ဆို့ထားမှုတွေဆက်ရှိနေစေမှုဒါကိုဝေဖန်တာပါ။ရိုဟာနီရဲ့လှုပ်ဆောင်မှုတွေကိုနိုင်ငံရေးတုံ့ပြန်သူတွေကသဘောကျကြပါတယ်။1982ခုနှစ်ကစပြီးလက်ရှိသမ္မတအားလုံးဟာရွေးကောက်ပွဲထပ်လုပ်တိုင်းပြန်ပြီးအရေးခံတဲ့ရာဇဝင်ရှိတာမို့သမိုင်းကြောင်းရအခြေအနေကသူ့အတွက်ကောင်းပါတယ်။ဒါပေမဲ့တောက်ချန်နဲ့မှာရှင်ပြန်နဲ့ကြံသမ္မတလုံး၄ဦးချမ်းမှာတော့ရိုဟာနီယာစိတ်ချရလို့တဲ့နေအများစုကိုမရထားပါဘူး။ Conservative ဘဝတွေသဘောထားတင်းမှသူရစီကအီရန်ရဲ့အလုပ်လက်မဲ့နှုံးသမီးတက်တာခုနှစ်ဖြစ်နေတာကိုပြန်ပြီးပြုပင်လာဖြစ်ကြောင်းနဲ့အလုတ်ကံတော်တန်းနဲ့ချီဖန်ပြီးပြင်မယ်လို့ဂရီဘေဘီစီဝိုင်းတိုးတက်အောင်လုပ်မယ်လို့ပြောဆိုနေဆက်တာပါ။သူကလက်ရှိအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမနီနဲ့အတော်နှိမ့်ဆက်သူဖြစ်တဲ့နဲ့ခါမနီကတော့သူ့ကိုအခုတည်းကထောက်ခံမှုမပေးသေးပါဘူး။